မယူကြီးထရကဒီနေ့စက်တင်ဘာလ15ရက်ည7နာရီထုတ်ပြန်တဲ့စီးရီးအရလွန်ခဲ့တဲ့24နာရီတွင်တက်ခွဲဆက်တမ်းမှုပေါင်း 24,364 ခုကိုစစ်ဆေးခဲ့ရမှာဂျောကကူးဆက်ထားသူ 2,424 ယောက်ရှိခဲ့ပြီးသေဆုံးသူက91ယောက်ရှိတယ်လို့ဖော်ပြထားပါတယ်။အခုဆိုရင်နေ့စဉ်တရားဝင်ထုတ်ပြန်ကြရာသေဆုံးသူ100အောက်ရော့ကျလာတာရဲ့တော်ရှိလာပြီဖြစ်ပေမဲ့ပြီးခဲ့တဲ့ရက်နေ့ငယ်နဲ့နိုင်ရှင်လိုက်ရင်ဒီနေ့မှာ90ကျော်ထိပြန်တက်လာခဲ့တာပါ။ကျမကြီးလှုပ်သားတွေနဲ့ကာဟိတကူညီသူတွေကတော့ကိုဗစ်တတိယလှိုင်းအတွင်းအမှန်တကယ်သိဆုံးသူအရေးအတွက်ဟာတရားဝင်ထုတ်ပြန်တာတဲ့ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒီညတိဆိုရင်ပိုးတွေသူစုစုပေါင်း 43,900 နီးပါးဆေးရုံစင်းသူ 38,600 နီးပါးနဲ့သိဆုံးသူပေါင်း 16,000 ကျော်ရှိနေပြီဖြစ်ပါတယ်။စစ်ကောင်စီကကိုဗစ် -19 ရောဂါဟာကာကွယ်ဆေးတွေထိုးပေးနေတာမှာစက်တင်ဘာလ14ရက်နေ့ရှိဆိုရင်လူရေစုစုပေါင်းငါးတန်းဒီဘောက်ကိုကာကွယ်ဆေးထိုးပေးပြီးသွားပြီလို့ကျပ်ပိုင်ရေးတင်းကထုတ်ပြန်ထားပါတယ်။ကိုဗစ်ရောဂါကူးစက်မှုထိခိုက်ရေးအတွက်ဆိုပြီးပုဂ္ဂိကအကြောင်းနဲ့ဖုံးတော်ကြီးတင်ပညာရေးအကြောင်းနဲ့အပါအဝင်အချိန်ကပညာအကြောင်းနဲ့အားလုံးကိုစက်တင်ဘာ13ရက်နေ့ကနေ21ရက်နေ့ထိတင်းနှစ်ပတ်ကြာဆက်ပြီးပိတ်ထားမယ်အကြောင်းနဲ့စစ်ကောင်စီကကြေညာထားပါတယ်။လူအဖဲအင်ဂျီမထွက်သူညွန်ကြားချက်တွေထုတ်ထားတဲ့မြို့နယ်ပေါင်းကလည်း119မြို့နယ်ရှိသွားပြီဖြစ်ပါတယ်။